1384ခုနှစ်ဝါကောင်လ3ရက်2012ခုနှစ်ဩဂုတ်လ20ရက်နေ့ညတွင်ပုဂ္ဂိုလ်မျိုးဓမ္မတုတ္တရာသာသနာ့ဤတာ၌တတ္တယအကျင့်ဝါတွင်3လတရားကျင့်သုံးကြရာ၌ခေါ်ကြအပ်သောတတိတရားလက်ကင်ထားတရားတော်လို့ဒီကသစ္ဆုတ်လက်ခံပိုင်ပိုင်မိမိသတ်စီရမယ်တတိတရားအကြောင်းကိုဟောကြားလာကြမယ်ရှင်ဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့အရှင်တရားသုံးလောကထွတ်ထားတပ္ပဉ္စမြတ်စွာဘုရားကိုနမောတတ္တဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော့ကြရအောင်မာမင်းတို့ဤဝစင်းကိုရောပူဇော်သူကိုခံတော်မူတတ်ပါပိထသောအရဟတော်1500ကိလေသာမှဝေကွာတော်မူတတ်ပါပိထသောအရဟတောစိတ်ွယ်ရာ၌ပင်မကောင်းမှုကိုပြုတော်မမူကြောတော်မမူကြံစည်တော်မမူတတ်ပါပိထသောအရဟတောကိလေသာမံတဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါသည်ထသောအရဟတောတန္တရာစေကံကွက်တို့ကိုတည်ဖြတ်ခုထွင်းသုတ်ပင်တော်မူတတ်ပါသည်ထသောသမ္မာသမ္ဗုဒ္ဓသာမဖောက်မပြန်တရားမှန်ကိုဆရာမကူတရားဘူးဉာဏ်ဖြင့်ထိုးတွင်၍သိမြင်တော်မူတတ်ပါသည်ထသောတတဗကဝတောဣတရိယဓမ္မယတ္တတိရိကာမတယတ္တမိ36လီနှင့်ပြည့်စုံတော်မူသောထိုမြတ်စွာဘုရားအားနမောနမာမိရှိခိုးပါ၏ရှင်ဖရာနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မန်ကိုလျော့၍ကတော့ယူကျိုးလက်ဆုံမူကရှိခိုးပါ၏ရှင်ဖရာအလုံးဖျက်ခြင်းကိုရှိခိုးပူဇော်ပါတတိတရားလက်ကင်ထားလို့တရားလို့အထုတ်ရမှာ သတိပြုဖို့သတိထားဖို့သတိရှိဖို့ရည်ကြီးတဲ့အကြောင်းပြောခြင်းလို့ပါတတိံခွာဟံဘိက္ခုသဗ္ဗတ္ထိကံဝရမိလို့သတိနဲ့ပတ်သက်ပြီးတော့သစ္စာဖျားမိကြခဲ့တဲ့အခါတခွန်ရှိတယ်ဘိက္ခုရဟန်းတော်များဝိချစ်သားတို့တတိံတတိတရားကိုသဗ္ဗတ္ထိကအလုံးစုံကိုပြည့်ပြည့်စုံတတ်ပိဋကဤဟူ၍အဟံငါဖျားသည်ဝရမိဟောကြားတော်မူ၏လို့ဘုရားမြတ်စွာကိုယ်တိုင်မွေးကြတဲ့စကားပေါ့အလုံးစုံကိုပြည့်စည်ပြည့်စုံစေနိုင်တဲ့သဘောတရားသည်တတိတရားဘာတွေကိုပဲနေရာမှာအလုံးစုံကိုပြည့်ပြည့်စုံနိုင်စေသလဲဆိုလို့ရှိရင်တရားအလုံးမှာလို့ဘုန်းကြီးတို့ဒါလေးတော့သိရမယ်ပဲနေရာမှာတရားလုံးမှာပြည့်ပြည့်စုံမှုကိုရကျင်တယ်ဆိုလို့ရှိရင်ဘာလို့လဲသတိလို့လေသတိတရားမပါလို့ရှိရင်တရားလုံးပြီးမပြည့်စုံသေးဘူးအဘိနောကုလုံးတော့လုံးနေတာပဲအားတော့ထုတ်နေတာပဲပေါ့သတိမပြည့်စုံလို့ရှိရင်တရားလုံးလေမပြည့်စုံသတိမပြည့်စုံရင်တရားဓမ္မရရှိမှုသိမြင်မှုမှလည်းပဲအပြည့်ဆုံးနိုင်သဗ္ဗတိကဝရမိအခြေတဝင့်ပြောမယ်ဆိုလို့ရှိရင်တော့ဘယ်နေရာမှာမဆိုးလို့ဆိုလိုက်ရမှာတတိတိလောကကြီးရာမှာလေတတိလိုလေလောကုတ္တရာဆိုတဲ့တရားဓမ္မကြီးရာမှာလေတတိလိုလေလို့ပြောလိုက်လို့ရှိရင်နှစ်ဖက်စလုံးနှမျိုးစလုံးပါသွားလိမ့်မယ်ပေါ့အဲ့တော့နေ့စဉ်ဒီလောကစီဝါရေးစီဝါရေးပြမရေးပညာရေးဆရှိတဲ့ရေးတွေမှာလည်းပဲဘာလို့လဲတတိလိုတယ်တရားအလုံးအားထုတ်ကြတဲ့နေရာမှာလည်းပဲဘာလို့လဲအဲအဲ့တော့ယောဂီတွေမှာမရှိမဖြစ်ချိန်တိုင်းချိန်တိုင်းမှာရှိကိုရှိနေရမယ်တရားတစ်ခုသည်တတိတရားပဲအဲ့တော့တတိနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဗိဓမ္မာဒေသနာတော်များမှာဒိဗ္ဗေဖွင့်ဆိုခဲ့တာလေအလုံးနားလေလောက်တဲ့တိုင်းတာတစ်ခုပေါ့ဘုန်းကြီးတို့နည်းဆွေးနွေးကြည့်မယ်ပေါ့တတိအပိလဘနာလက္ခဏောတဲ့တတိတရားသည်မပေါ်စီခြင်းစုံစုံမြုပ်စီခြင်းလက္ခဏာရှိလို့ပိဓမာမှာအဲ့တိုင်းရေးထားတယ်ဘုရားဟောထားတယ်ပေါ့တတိတရားရဲ့လက္ခဏာတတိတရားပါလို့သိနိုင်လောက်တဲ့အမှန်သာလက္ခဏာပါတော့တတိဆိုတာဒီမပေါ်စီခြင်းစုံစုံမြုပ်စီခြင်းလက္ခဏာရှိတယ်မပေါ်ဘူးတဲ့စုံစုံမြုပ်တယ်ဒီလောက်လေးနဲ့ဆိုလို့ရှိရင်တော့ဘုရားပြိတ္တကနားမလည်လောက်သေးဘူးဘာနဲ့ပြောမလဲဆိုလို့ရှိရင်ကြောက်ခဲဆုံးရည်ရဲချလိုက်တာလေးနဲ့မြင်ကြည့်လိုက်။အမြကန်တပေးချောင်းကန်တပေးကန်စော့လေးမှာသွားပြီးတော့ပိနန်လေးရှိနေတဲ့ကြောက်ခဲဆုံးကောက်ယူရည်ရဲကိုပြစ်ထဲလိုက်ပြစ်ချလိုက်။အဲ့ကြောက်ခဲဆုံးဒီဘလိုနေတော့စုံစုံမြုပ်သွားတယ်။ကြောက်ခဲဆုံးပြစ်ချလိုက်တဲ့အချိန်ခါမှာရေပေါ်မှာပေါ်လောပေါ်လောနဲ့နေသေးလား။မမြုပ်ချင်မြုပ်ချင်နဲ့မနစ်ချင်နစ်ချင်နဲ့နစ်သွားတာမျိုးဟုတ်ရဲ့လားဘလို့ဖြစ်သွားတော့စုံစုံမြုပ်သွားတယ်အဲ့ကြောက်တုံးသည်ဒီကြောက်ခဲသည်ကြီးပေါ်ကိုဘယ်နည်းနဲ့မှပြန်မပေါ်လာဘူးဘုန်းကြီးပြစ်ချလိုက်တဲ့ကြောက်ခဲတုံးကြီးဘွားကလေးပြန်တက်လာတာရှိလားဘာဖြစ်သွားတော့စုံစုံမြုပ်သွားတယ်မပေါ်ဘူးအပိလပနာလက္ခဏောကဲဒီတော့တတိကိုဘယ်လိုမှတ်ထားမလို့တတိသည်စ ဆုံးဆုံးမြုပ်နေရမယ်ပေါ်ကိုမပေါ်စီရအောင်သူနဲ့ဆန့်ကျင်ဘက်လေးကြည့်လိုက်ပေါ့ဘုန်းကြီးတို့ဗမာစကားပုံရှိတယ်ဘူတောင်ရေပေါ်တယ်ဘူတောင်ဒီဗမာပေါ်တယ်အဲဘူတောင်ဆိုတာဟိုရှိတော့ကနော်ဘူဒီတရားစွာပြီးထွင်ထုတ်လိုက်ပြီးတော့ဆောင်းလုံးဖြစ်တယ်ပေါ်လေပေါ်လေအဲမှာလေလေးရှိတယ်အဲဒီခါကျတော့ဒီဘူတောင်ကိုရေထဲပြစ်ချလို့ရှိရင်မြုပ်လာအဲ့ဒီကိနေဆိုလို့ရှိရင်ဒီဥမာနည်းနည်းဝေးနေသေးတယ်ခေါင်းတို့အခုရေချိုးကန်နေရေကန်နေမှာသုံးနေဟွာပလတ်စတစ်ခွက်တွေပါလीကြည့်ပေါ့။ဟောရေချိုးတဲ့ရေခွက်ပလတ်စတစ်ခွက်တွေရေမှာမြုပ်လာရေမှာပေါ်လာ။ပေါ်နေတဲ့အသေးပဲမြုပ်သွားတဲ့အသေးပဲအဲ့ဒီမှာမြင်ကြည့်လိုက်ကြောက်ခဲသုံးသည်ရေထဲမှာဖြစ်သွားတော့သုံးဆုံးမြုပ်သွားတယ်ပလတ်စတစ်ခွက်ကောခွက်တွေရေမှာပေါ်နေကြည့်အဲ့ဒါလေးနဲ့ဘုန်းကြီးတို့တတိလေးနဲ့ရှင်းကြည့်လိုက်ပေါ့နိုင်ကြည့်လိုက်ပေါ့တတိကဘယ်လိုဖြစ်နေရပါလဲပေါ်နေရမှာလားမြုပ်နေရမှာတတိဆိုတာဒီမပေါ်စေခြင်းဆုံးဆုံးမြုပ်စေခြင်းလက္ခဏာရှိအဲ့တော့ဘယ်နေရာမှာမပေါ်ရမှာလဲဘယ်မှာမြုပ်ထားရမှာလဲဆိုလို့ရှိရင်စိတ်အာယုံထဲမှာနှစ်မြုပ်ပြီးတော့ထားတာဒီတတိတရားပေအာယုံကစိတ်အာယုံဆိုတဲ့ဘုန်းကြီးတို့အခုအရှုခံအာယုံလို့ပြောလိုက်လို့ရှိရင်ပိုရှင်းသွားမယ်ပေါ့ယောဂီပုဂ္ဂိုလ်တွေကမလုံနေတော့တရားရှုနေကြတရားမှတ်နေကြတယ်ဆိုတော့ရှုမှတ်နေတဲ့အာယုံမှာနှစ်ထားမြုပ်ထားတာဒီဘုသူ့ရဲ့အစွမ်းတော့တတိပါလို့ရှိရင်စိတ်အာယုံထဲမှာရှုခံအာယုံထဲမှာနှစ်မြုပ်နေနော်တတိရှိနေတဲ့အချိန်ကမှယောဂီပုဂ္ဂိုလ်တည်ပြီးအရှုခံအာယုန်ထဲမှာနစ်နေတတိမရှိဘူးဆိုတာနဲ့တကြိုင်နဲ့ဘာဖြစ်တော့အရှုခံအာယုန်ထဲမှာမမြုပ်နေတော့ပေါ်လောပေါ်လောနဲ့ဖြစ်တယ်တတိလက်သွားပြီဆိုလို့ရှိရင်ဟိုရောက်တရားဟိုရောက်တရားနေဒီလိုမနေဘူးလားပေါ်လောပေါ်လောနဲ့ပေါ်ပေါ်ပေါ်ပေါ်ဖြစ်နေလို့ရှိရင်တတိရှိတာလားမရှိတာနစ်မြုပ်နေတယ်ဆိုလို့ရှိရင်ဘာရှိတော့အဲ့တော့ယောဂီပုဂ္ဂိုလ်မှာဘုန်းကြီးတို့ပြိတ္တကြီးသတိရှိလားမရှိလားဆိုတာကိုယ်မူရာနှုတ်မူရာတွေလှမ်းကြည့်လိုက်ရင်လည်းပဲမမြင်သာဘူးလားပေါ်ပေါ်ပေါ်ပေါ်နေတယ်ဆိုလို့ရှိရင်ဘာဖြစ်တော့သတိရှိတာလားမရှိတာသွားတဲ့လာတဲ့ခါမှာလည်းပဲလှုပ်ရှားတဲ့ခါမှာလည်းပဲအလုပ်တစ်ခုလုပ်ကင်နေတဲ့ခါမှာပဲဖြစ်ဖြစ်ပေါ့မကြည်လန်းတလန်းလှမ်းနေတဲ့အချိန်ခါမှာပဲဖြစ်ဖြစ်ပေါ့ပေါ့တော်တော်နဲ့ဒီယောဂီသွားပုံလားမို့သိအလေးနဲ့မရှိဘူးစူးစူးနဲ့နဲ့မရှိဘူးဆိုလို့ရှိရင်ဘာမရှိတော့တတိမရှိတာခုနပလတ်စတစ်ကွက်ကောကွက်ပူတောင်းလို့လို့ဘာဖြစ်နေတော့ပေါ်နေကြကြောက်ခဲတုံးလို့နစ်မြုပ်နေတဲ့ပုဂ္ဂိုလ်ဟာတူအောင်မလားဘယ်တဲ့မှာနစ်နေရမလို့စိတ်အာယုန်ထဲမှာနစ်နေရစိတ်အာယုန်ထဲမှာအချုပ်ကအာယုန်ထဲမှာနစ်မြုပ်ပေးထားတဲ့သဘောတရားပြီးပါတရားတော်တတိတရားအပိလပနာလက္ခဏောနော်သဘောကဘုန်းကြီးတို့ပြိသက်ရဲ့ခုစောင့်ကြည့်နေတဲ့ရှုခံအာယုံရှုမှတ်နေတဲ့ရှုခံအာယုံကိုမလွတ်တန်းကြည့်နေရင်ဘာရှိတော့တတိရှိတယ်မလွတ်သွားဘူးနော်သူကဒီထဲနစ်နေတယ်ဆိုတော့နစ်နေတယ်မြုပ်နေတယ်ဆိုတဲ့သဘောကရေထဲဝင်သွားတာပဲဒီကြောက်တုံးကြီးပြည့်ထည့်လိုက်လို့ရှိရင်ကြောက်တုံးကြီးပဲရောက်သွားရေနဲ့တခြားစီဖြစ်နေတာလားပေါင်းဆက်သွားတော့ရေနဲ့နစ်မြုပ်သွားတယ်မြုပ်ဝင်သွားတယ်ခုနကပလတ်စတစ်ကွက်တို့ကောကွက်တို့ဘူးတောင်းလို့ကြတော့ရေနဲ့ဘာဖြစ်တော့မဆက်ဆက်မိဘူးဒါကြောင့်မို့လို့ဘာဖြစ်တော့ဘောလောဘောလောနဲ့နေတယ်အဲ့တော့အရှုခအာယုံကိုမလွတ်တန်းကြည့်နေတာသည်ဘုသူတရားနဲ့တတိတရားဘာတရားနဲ့ကြည့်တော့မလွတ်အောင်ကြည့်နေတာဒီပါလေတတိယောဂီပုဂ္ဂိုလ်တွေတပြည့်တော့တခါတလေလွတ်လွတ်သွားတယ်ဖျားရှုနေရှုနေနဲ့လစ်လစ်သွားတယ်ဖျားဆိုတာဘာလွတ်သွားလဲတတိလွတ်သွားတယ်ဟာလွတ်ကိုမလွတ်တော့ဘူးလစ်ကိုမလစ်တော့ဘူးဒီအာယုန်ထဲမှာပဲကြက်တိုင်းကြက်တိုင်း ့ဖြစ်တိုင်းဖြစ်တိုင်းကြက်တိုင်းကြက်တိုင်းမှာတပည့်တော်တို့သိနေတယ်ဆိုလို့ရှိရင်မရှိနေတော့သတိရှိနေတယ်ဒါသတိကိုခွန်ကြီးတို့ခံမှန်းသိရှိနိုင်ဖို့ပေါ့เนาะကိုယ်ကသတိဖြစ်တယ်မဖြစ်ဘူးဆိုတာဒါလေးနဲ့တွေ့ကြည့်ပေါ့ဒီအာယုန်ထဲမှာနစ်မြုပ်နေရဲ့လားဒီအာယုန်ထဲမှာမနစ်မြုပ်ပဲနဲ့ဖြစ်နေသလားရှုမှတ်နေတဲ့အရှုခံတရားတွေပေါ်မှာစိုက်စိုက်စူးစူးစူးနေမှုရှိရဲ့လားပေါ့တလုံးမမဟုတ်လို့ရှိရင်ပေါ်တော့ပေါ်တော့နေများနေနေသလားအဲ့လိုလေးကိုဘုန်းကြီးတို့ပြန်ကဲခတ်ကြည့်လိုက်လို့ရှိရင်ကိုမှသတိရှိမရှိဆိုတာဒီတိသာလာတဲ့ပေါ်လွင်လာတယ်သတိရှိတဲ့ချိန်နဲ့မရှိတဲ့ချိန်နဲ့တူသေးလားကဲသတိရှိတဲ့ယောဂီနဲ့မရှိတဲ့ယောဂီနဲ့တူသေးလားသတိရှိတဲ့နှုတ်ရှားမှုနဲ့သတိမရှိတဲ့နှုတ်ရှားမှုတူအောင်မလားကဲရှိနေရမယ်တော့မနေတဲ့ဘုန်းကြီးအချိန်ကထားပြီးတော့ပြောခဲ့တယ်လျောင်းထိုင်ရပ်သွားဣရိယာပုတ်၄ပါးမှမပြတ်ဆက်အောင်ရှုနိုင်နေမပြတ်ဆက်အောင်ရှုနေတယ်ဆိုတာဒီဘာနဲ့ရှုရမှာတော့တတိနဲ့ရှုရမှာအဲဒီနေ့သံသတ်တဲ့အနေနဲ့ပေါ့ရက်တဲ့ဧရိယာပုတ်ဘုန်းကြီးနိုင်ဝက်ရှုခိုင်းတာယောဂီရဘလောက်တောင်ရှုလိုက်ကြလဲမသိဘူးတနိုင်တောင်ရှုလိုက်တယ်နော်ယောဂီတွေပြန်ပြီးတော့ပရိဥပမလို့ဖြစ်တယ်ဟုတ်လားဘုန်းကြီးဆိုလိုချင်တာတနိုင်ရနေပြီးတော့တနိုင်ခွဲပေါ့အရင်ဝက်ကိုစင်းကြကမ္မထာအစားရက်တဲ့ဤနဲ့ကျွမ်းမတဲ့ကမ္မထာကိုစာထုတ်ပြီးဟောခောပကလူကြီးမင်းများခင်းတတ်မှတ်တဲ့တန်ချောင်းခောက်လိုက်လို့ရှိရင်ယောဂီတွေကကိုယ်သိနေကိုပေါ့နော်ဒီမှာရှုနေတယ်ဆိုပေမဲ့လောကတန်ချောင်းထုတ်လို့ရှိရင်အတန်ကြားလားမကြားဘူးလားဒီနေ့ထိုးတန်ကြားလားလူကြီးတွေအိတ်နေတယ်ဖြစ်မယ်။ယောဂီတွေကမတက်ရမှတ်နေတဲ့ချိန်မှာကောဘကတွေအိတ်နေတာမသိဘူး။သူတန်ချောင်းမထိုး။ဟုတ်လား။တန်ချောင်းထိုးတန်ကြားလို့ရှိရင်မလုပ်ရမှာ။အဲထပြန်ထိုင်ပြီးတော့ယူမှတ်မယ်။မစဉ့်ညံ့အစားဘုန်းကြီးတို့မလုပ်လိုက်တော့ရက်တဲ့နေထားမှာတတိထားခိုင်း။ကဲရက်ပြီးတော့နေရတာလေပဲ။ချိန်ကြာလာလို့ရှိရင်သက်တာလာပင်ပန်းဩပင်မနာပဲနိုင်ဝဲလောက်ဆိုလို့ရှိရင်တော့တော်သေးတယ်တနိုင်လောက်ကြာတော့ယောဂီတွေဘာဖြစ်လာချွေးတွေဘာတွေမကြလာဘူးလားဟာအဲ့ဒါပွင့်သွားတာနော်ချွေးတွေဘာတွေကြလာသူလည်းပဲမငိုက်တော့ရပ်ပြီးတော့မှတ်တဲ့ချိန်မှာငိုက်သေးလားအဲ့ဒါအကောင်းဆုံးပဲအိတ်ငိုက်တဲ့ချိန်အဲ့ဒါအဲ့လိုမှတ်လို့ရှိရင်သိကောင်းတယ်ဘုန်းကြီးတို့လည်းအကျင့်လုပ်ထားတယ်ဒါကြတော့ကြက်လို့ရှိရင်တနိုင်ကြီးရပ်နိုင်အောင်ပေါ့နော်အဲ့လိုနေလိုက်လို့ရှိရင်ခန္ဓာကိုယ်ကဘာဖြစ်သွားလဲအပြောင်းလဲတစ်မျိုးဖြစ်သွားတဲ့အတွက်ကြောင့်မို့လို့အိတ်ချင်ငန်ကြီးမှုကပျောက်သွားတယ်အိတ်ချင်ငန်ကြီးမှုကတတိကိုအနှောက်ရှက်ပြီးတတိကိုဖြစ်စည်းပြစ်လိုက်တတိရှိနေတဲ့သူသည်မငိုက်ဘူးအဲ့တတိရှိနေတယ်ဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီပုဂ္ဂိုလ်တွေဘလို့ပဲအိတ်လို့မရဘူးတော့ဒါကြတဲ့လေအဲ့ချိန်ကျမှအရှုမှတ်ကကောင်းပြီးတော့အဲ့ရတဲ့မှာလင်းလျောင်းချင်းရှုမှတ်ရင်းနဲ့တတိယရှိနေတယ်ဆိုလို့ရှိရင်အဲ့မပြောအဲ့မပြောဘဲနဲ့အဲ့ဒါ7နိုင်ကြီးလို့7နိုင်ကြီးလို့2နိုင်ကြီးလို့ဖြစ်ချင်းဖြစ်သွားလိမ့်မယ်ဒါပေမဲ့မနေ့4နိုင်ကြီးပြန်ထားရမယ်ဆိုလို့ရှိရင်ယောဂီကထားနိုင်တာပဲတတိနဲ့နေရင်မပင်ပန်းဘူးမအဲ့ရတော့လည်းပဲအရေးပြတ်တော့လည်းပဲအဲ့ချိန်မဟုတ်တော့လည်းပဲနာဘာဖြစ်နေတော့အေးပြက်သလိုမျိုးမခံစားရဘာနဲ့နေလို့လဲအဲသတိနဲ့နေကြည့်သတိနဲ့နေလို့ရှိရင်အဲ့ချိန်လွန်သွားလေဘာမှမရှိဘူးအဲတချို့ဒီနေ့မှညမှာပေါ့3နိုင်ပဲအိတ်တယ်4နိုင်ပဲအိတ်တယ်စသည်ဖြင့်ပေါ့အဲ့ချိန်တိတ်နေတဲ့သူတွေဘာနဲ့နေတော့လို့ကြည့်သတိနဲ့နေရင်နေလို့ရတယ်သတိလွတ်နေလို့ရှိရင်နေလို့ရမလားသတိလွတ်နေလို့ရှိရင်အဲ့ဒါဟိုလူလိုက်ဒီလူလိုက်သတိမပါဘဲနဲ့အရေးပြက်လို့ရတော့ဖြစ်မနေ့ကျလို့ရှိရင်ငိုက်နေတာပဲသတိနဲ့နေရင်လန်းဆန်းနေသူ့ရဲ့အာယုံဒီဘယ်ထဲမှာနစ်မြုပ်နေလဲလို့တကယ်တမ်းကြည့်မယ်ဆိုလို့ရှိရင်တရားထဲမှာနစ်မြုပ်နေတာပမာနစ်နေတာတော့ကဲတရားထဲမှာနစ်မြုပ်ပြီးတော့ထားပြီးတာဒီ တတိတရားနော်တတိရဲ့လက္ခဏာတစ်ချက်မှတ်မယ်တတိဆိုတာဒီအပိလပနလက္ခဏောမပေါ်စီခြင်းဆုံးဆုံးမြုပ်စီခြင်းလက္ခဏာရှိ၏နောက်တစ်ခါတတိရဲ့ကိစ္စပေါ့ကိစ္စဆိုတာအလုပ်ပါပဲအခုဗမာစကားမှာဘုန်းကြီးတို့ပြောကြတယ်အလုပ်ကိစ္စအလုပ်ကိစ္စမပြောဘူးလားကဲအလုပ်ဆိုတာဗာစကားဗမာစကားကိစ္စဆိုတာပါဠိစကားကိစ္စဆိုတာပါဠိစကားလုံးပဲနော်အတ္တမောဟရတ္တောမမိခြင်းကိစ္စရှိ၏တဲ့တတိယအလုပ်ကိစ္စကဲပြောလိုက်မှနားလေတယ်ကိစ္စလို့ပြောလို့ရှိရင်ဘာမှမသိဘူးတတိယအလုပ်လို့ပြောရင်လည်းရပါတယ်တတိတိဘာလုပ်တော့မမေ့အောင်လုပ်ပေးတယ်ယောဂီပုဂ္ဂိုလ်တွေကမမေ့အောင်ဘယ်သူကလုပ်ပေးတော့အဲအဲ့ဒါတတိယအလုပ်ကဘာလုပ်တော့မမေ့အောင်လုပ်တဲ့အလုပ်ပဲကဲမေ့တဲ့သူနဲ့မမေ့တဲ့သူမေ့သူနဲ့မမေ့သူတတိလွတ်သူနဲ့မလွတ်သူကမိတယ်ဆိုတာတချို့ကဟိုကလုံးဝမှလေးမိသွားပြန်ပြီဟိုကိစ္စလေးမိသွားပြန်ပြီဒီအလုပ်လေးမလုပ်ဖြစ်လိုက်ဘူးမိသွားပြန်ပြီမရှိဘူးလားကဲအဲ့ဒါဘသူအလုပ်ပြက်နေလို့တတိကသူ့အလုပ်ကို तू မလုပ်လို့ရှိရင်တတိကအလုပ်မလုပ်လို့ရှိရင်မိနော်တတိကအလုပ်လုပ်လို့ရှိရင်မမိတတိကအများအားအလုပ်လုပ်ပေးနေလို့ရှိရင်မမိဒီနေရာမှာဘုန်းကြီးတို့အဓိကရည်ကြည်တာဒီဘယ်နေရာမှာမမေ့ဖို့လဲဆိုလို့ရှိရင်အာယုံ6ပါးမှာမမေ့ဖို့မြင်တဲ့အာယုံကြားတဲ့အာယုံသွားရှိတဲ့အာယုံဘယ်နှပါတော့မျက်စိနားနှာခေါင်းနေရာကိုယ်စိတ်ရှိတဲ့အတွက်ကြောင့်မို့လို့မြင်တယ်ကြားတယ်နမ်းရှူတယ်စသတ်တယ်ထိတွေ့တယ်ကြံစည်တယ်မရှိဘူးလားအဲ့ဒီအာယုန်လေးမှာမမေ့အောင်လို့လှုပ်ပေးနေတာဒီဘာတရားတော့ကဲတတိယအလုပ်ဒီမမေ့အောင်လှုပ်ပေးတယ်အလုပ်တို့ဒီပုဂ္ဂိုလ်တွေမှာတတိရှိရင်မမေ့တော့အာတရားအထုတ်နေတယ်တချို့ကတရားအထုတ်နေတယ်တရားအထုတ်နေရင်လည်းတရားအမြဲတမ်းအထုတ်နေပါတယ်ဆိုတဲ့သူဒီမေ့လျော့မှုတွေတဖြည်းဖြည်းနဲ့ဘာဖြစ်လာမှာတော့နေလာအတရားလဲအထုတ်နေတယ်မိလဲမိတတ်တယ်ဆိုလို့ရှိရင်အဲဒီယောဂီဘုန်းကြီးတို့ပြိဿရေတကယ်သတိရှိလို့လားမရှိလို့လားနောက်အခုရှိတယ်ပေါ့တချို့အသက်ရွယ်ကြီးလာတဲ့ခါကျလို့ရှိရင်ဟိုတငယ်ပြန်နေတော့ဘာလို့မရှိဘူးလားတငယ်ပြန်နေဆိုတာသတိရှိတာလားမရှိတာတရားအထုတ်တဲ့သူကအဲ့တငယ်ပြန်ခြင်းကင်းတယ်နော်တရားအလုတ်အာမထုတ်တဲ့သူကတငယ်ပြန်တတ်တယ်တကယ်ကြမ်းလဲဆိုတာကိုကအသက်ရွယ်က80 80 90ပေါ့ရှိလာပြီကိုစိတ်ကသူ့စိတ်ကပေါ့နော်ဘယ်တော့ပြန်ရောက်သွားတာ15နှစ်ပြန်ရောက်သွားတယ်သူ့အသက်ရွယ်သူပါဖြစ်သွားတော့မေ့သွားတယ်သူဘယ်တော့ခီမေ့တော့သမိန်စားပြီးမစားပြီးတော့သတိမရဘူးရေချိုးပြီးမချိုးပြီးတော့သတိမရအကိုမွေးသားတဲ့သားသမီးတော့သတိမရအဲ့လောက်ကြီးတော့မှမေးလျော့သွားတယ်ဆိုတာဘသူအလုတ်ပြက်သွားတာအဲ့တတိကအလုတ်လုံးနေကြမဟုတ်လို့ရှိရင်သူကမလုတ်ရှင်တော့ပြင်းသွားတယ်နော်တတိကလည်းဘုန်းကြီးတို့အကျင့်လုပ်ပေးရတယ်အလေးကျင့်လုပ်ပေးရတယ်အများအားတတိကအလုတ်လုံးနေတယ်ဆိုလို့ရှိရင်သူကလုံးနေကြအလုတ်ဆိုတော့လုံးမှာပေါ့တတိမရှိဘူးတတိရှိတဲ့အလေးကျင့်မရှိဘူးဆိုလို့ရှိရင်အမေ့အယောများလာတယ်အသိမိတတ်တာပဲဟိုဟာလေးလည်းမိဒီဟာလေးလည်းမိဟိုဟာလေးလည်းကြံဒီဟာလေးလည်းကြံခဏခဏဖြစ်တယ်ဆိုလို့ရှိရင်အဲယောဂီပုဂ္ဂိုလ်ဘုန်းကြီးတို့ပြိဿကြီးသတိရှိတာလားမရှိတာဟာဒီမှာတရားထုတ်ဖို့လာတဲ့အခါကမပိတ်ခဲ့မိအတော့ကြံခဲ့ပြန်အမီးမပိတ်ခဲ့လို့ရေမပိတ်ခဲ့လို့ဆိုပြီးတော့ခဏခဏပြဿနာကြီးတက်နေတာယောဂီပုဂ္ဂိုလ်တွေသတိရှိလို့လားမရှိလို့မရှိလို့သတိထားတော့သတိဒီအញ្ញာမှာဘုန်းကြီးတို့သတိရှိရမယ်အဓိကအားဖြင့်ပရမတ္ထကြကြပြောမယ်ဆိုလို့ရှိရင်အာယုံ6ပါးမှာသတိထားမယ်ပမာလေ ကဲတရားရှုမှတ်ခြင်းတရားထုတ်ခြင်းဆိုတာကိုအဓိပ္ပာယ်ပေါ်လိုက်တော့အာယုံ6ပါးတတိထားပြီးတော့ရှုမှတ်ခြင်းလို့ပြောလို့မရဘူးလားဆိုကြည့်အာယုံ6ပါးတတိထားရှုပွားခြင်းရမည်အာယုံ6ပါးတတိထားရှုပွားခြင်းရမည်အာယုံ6ပါးတတိထားရှုပွားခြင်းရမည်ကျောက်ဆိုကြည့်ပါတတိထားမယ်ဘာဝတ္တိထားမလဲဆိုတာနားလည်ပြီနော်အာယုံ6ပါးမြင်လိုက်တဲ့အချိန်ခါမှလည်းပဲတတိရှိရမယ်ကြားလိုက်ချိန်မှလည်းတတိရှိရမယ်နမ်းရှူလိုက်တဲ့အချိန်ခါမှလည်းတတိရှိရမယ်စားတောက်နေတဲ့အချိန်ခါမှလည်းတတိရှိရမယ်ထိတွေ့မိတိုင်းထိတွေ့မိတိုင်းမှလည်းတတိရှိရမယ်တွေးတောပြန်စီတိုင်းမှလည်းတတိရှိရမယ်အယုံမနပါအထုတ်ခါစားမှာဘုန်းကြီးတို့ကမေ့နေတယ်နော်မရှိချင်လုံးမဟုတ်ဘူးယောဂီပုဂ္ဂိုလ်တွေအထုတ်ခါစားမှာလေးကျင့်မရှိသေးတဲ့အတွက်ကြောင့်မို့လို့ဘာဖြစ်နေတော့တတိမမြဲသေးတဲ့အတွက်ကြောင့်မို့လို့မေ့နေမရှိဖြစ်လိုက်ဟာနောက်မှတတိရလိုက်တယ်ရှိရမယ့်အချိန်မှာမရှိဖြစ်လိုက်ဘူးမေ့သွားတယ်လွတ်သွားတယ်ဆိုတာဒီဖြစ်ကောင်းဖြစ်လိမ့်တယ်ဒါပေမဲ့တစ်စည်းချင်းနဲ့ဒီသတိကိုအလေးကျင့်လုပ်ပေးတဲ့အတွက်ကြောင့်မို့လို့အလေးကျင့်လုပ်ပေးနေတဲ့ယောဂီပုဂ္ဂိုလ်သည်မမေ့ရတော့မြင်လိုက်ရင်လည်းပဲမြင်လိုက်တဲ့အာယုံမှာတန်းပြီးတော့ကိုရှုမှတ်ရမယ့်ယုံနံကိုကွယ်ကွယ်ပြားပြားခွဲခွဲခြားခြားနဲ့မြင်အောင်ရှုနိုင်ရမယ်မြင်လိုက်ပြီအမှတ်တမဲ့မမြင်နဲ့အမှတ်တမဲ့မကြည့်နဲ့ပေါ့ကိုယ်ကြည့်ရမြင်ရပါသည်မြင်လိုက်တိုင်းမြင်လိုက်တိုင်းမှာဘုန်းကြီးတို့ဗာမြင်ဖို့ပြောတာတော့ယုံနဲ့နာဘာနဲ့ပါတော့မြင်လိုက်ရတာကဘာတရားမြင်လိုက်လို့သိလိုက်တာအပန်ကြားလိုက်ပြီဆိုလို့ရှိရင်ကြားလိုက်တာကြားမှန်းသိလိုက်တာအနန္တခုနန်းရှူမိရင်ဘာနဲ့ပါပဲလို့သိလိုက်တာကဲပါဇာတဲ့ကိုအရသာတစ်ခုပေါ်လာပြီးရောက်လာပြီဆိုရင်အရသာသည်အရသာကိုချွတ်ချင်းဆန့်ငံခါဖန်လို့သိလိုက်တာကိုမှထီးတွေ့လိုက်တဲ့အချိန်ကျန်းတယ်နှုတ်တယ်ပူတယ်အေးတယ်ဆိုတာသိလိုက်တာကဲတွေးတော်ကြံစည်ပြီးတော့စိတ်ကူးပြီးတော့နေမိတယ်ကိုတွေးတည်တွေးနဲ့နေလိုက်တဲ့အချိန်ခါတခုခုကိုသိလိုက်တဲ့အချိန်ခါမှပါပေါ်တော့နန္တရာအာယုံမနပါခဲအဲ့ဒီအာယုံ6ပါးမှာတတိမြဲရင်တရားမြဲတာပဲအာယုံ6ပါးပေါ်တိုင်းပေါ်တိုင်းဆုံတိုင်းဆုံတိုင်းထိတွေ့တိုင်းထိတွေ့တိုင်းမှာအကျိုးအမှတ်ပါသွားတယ်ဆိုရင်ယောဂီပုဂ္ဂိုလ်သည်တရားမြဲတယ်အဲ့တော့တတိမြဲမှတရားမြဲတယ်တတိလွတ်ရင်တရားလွတ်တယ်တတိပျောက်သွားရင်တရားလည်းပြောက်သွားတယ်တတိရှိနေရင်ကဲအဲ့တော့ဘာရည်ကြည်တော့တရားလုံးမှာဘုန်းကြီးတို့ရည်ကြည်ဆုံးမိပါလေတတိတရားလက်ကင်ထားဆိုတာဒါကိုပြောလိုက်တာပဲအမြဲတမ်းလက်စုပ်လက်ကင်ပိုင်ပိုင်မိမိကိုယ့်လက်ထဲမှာရှိကိုရှိနေရကဲအခုအသက်ကြီးလာတဲ့အခါမှာဘုန်းကြီးတို့တောင်မွေးတွေပါတယ်ဒုတ်တွေပါတယ်နဲ့ထောက်သွားရတဲ့သူတွေရှိတယ်ပေါ့ဘာလို့အပြုတ်သွားတော့လက်ကင်ကိုအပြူသွားအာလီကားတွေပါတယ်တက်တက်ခါကြလို့ရှိရင်ချော်မှဆိုးလို့လဲမှဆိုးလို့လွတ်သွားမှဆိုးလို့ဆိုလို့ရှိရင်ဘေးနာဘုန်းကြီးတို့တန်းနေပါတယ်လက်ကမကင်ရဘူးလားလက်ကင်တော့အခုယောဂီပုဂ္ဂိုလ်ကလည်းပဲမတိမ်တော့ဆောင်းမချော်သွားအောင်ဘာလို့လက်ကင်ထားတတိကိုလက်ကင်ထားသူ့မလွတ်လိုက်ရအောင်သူ့မလွတ်သွားစေရဘူးသူ့လွတ်သွားပြီဆိုတာနဲ့တရားလေးပဲဖြစ်သွားတော့လွတ်သွားသူပြောက်သွားပြီဆိုတာနဲ့တရားလေးပဲပြောက်သွားတယ်ဘယ်နေရာမှာသတိထားမလို့အာယုံ6ပါးဘယ်နေရာမှာလဲအာယုံ6ပါး တတိခာရှုပွားကျင့်ရမည်ကဲသူနည်းနည်းထချုံလိုက်လို့ရှိရင်ဘုန်းကြီးတို့ယုံနံနှစ်ပါးဖြစ်သွားမယ်ပေါ့ကျင့်ထချုံလိုက်လို့ရှိရင်ဘာနဲ့ဘာလုံးဆိုလိုက်ယုံနံနှစ်ပါးတတိခာရှုပွားကျင့်ရမည်ဆိုသုံးကပါတိသာကဲယောဂီပုဂ္ဂိုလ်တွေတရားဖြူနေတဲ့သူတွေဝိပဿနာဖြူတဲ့သူတွေဒီယုံနံနှစ်ပါးတတိသာပါတိသာကဲအဲ့ဒါပဲတော့ဘုန်းကြီးတို့လူရင်းပြောလို့ရှိရင်တရားကျင့်နေရစိတ်မများဘူးစိတ်မရှုပ်ဘူးအဓိကကတတိရှိသူကသာသွားတယ်တရားနှစ်ဦးရှင်ပြီးတော့အထုတ်တယ်ပေါ့သူကြတော့တရားသိတွေတိုးတက်တာမြန်လိုက်တာတိုးကြတော့ဘာမှလည်းမသိဘူးဘာမှလည်းမတွေ့ဘူးဘာမှလည်းမမြင်ဘူးဆိုပြီးတော့တော့ယောဂီနှစ်ယောက်ရှင်းကြည့်လိုက်တဲ့အခါမှာတရားသိမြန်သူနဲ့နှီးသူဘယ်နေရာမှာကွာတော့သတိရှိတာနဲ့မရှိတာနဲ့ကွာသွားတယ်အာထုတာလေတူတူပဲဘုန်းကြီးတို့ဒီနေရာမှာအာထုတယ်အတ္တိခမ်းမတဲ့မှာအာထုတာပဲဒီအစာစားဒီနေရာမှာနေကြတာပဲဒါပေမဲ့ဘာกว่าတော့တတိกว่าเนาะတတိยุคหน่ะอายุมามาตริฐาตัดเตตัวก็ตริရှိตัวก็เตียยะเมียนเลยไอ้พอมาตริไม่ရှိตัวก็บาเสร็จตรงเตียยะล่ะนี้ตัวญาณเนี่ยไฉนเลยโบยไปเหมือนโหลอธิกะตัดไฉนน่ะเตียะลงมาตริก็ปูไปแล้วอคยาจะเลยพอหอบพี่เนาะပါအဓိကပို့ကြတော့အဲအဲ့တော့သတိမလွတ်စီရအောင်သတိလွတ်သွားလို့ရှိရင်ဘုန်းကြီးတို့ပြန်သတိထားခဏခဏလာသတိပေးတယ်ပေါ့နော်တရားထုတ်ရင်လည်းဘုန်းကြီးတို့တကယ်လည်းကြားလို့ရှိရင်ယောဂီတွေကိုလာပြောပေးတာဒီဘာလို့ပေးတာတော့သတိပေးတာဟာလွတ်နေမှဆိုလို့စိတ်အာရုံတွေပြတ်နေမှဆိုလို့လာလာပြီးတော့သတိပေးရငါယောဂီတွေသွားလာလှုပ်ရှားတဲ့အချိန်ကမှအရှုမမပါလို့ရှိရင်နော်ကောဘကလူကြီးတွေကဘာလို့တော့တတိပေးတယ်အာယောဂီအရှုမနဲ့သွားရှုမနဲ့လာရှုမနဲ့နေမပြောဘူးလားအဲ့ဒါဘာပေးတာတတိပေးတာပြင်ပပုဂ္ဂိုလ်တွေတခြားသူတွေကလည်းတတိပေးရသလိုကိုလည်းတတိပေးရကိုလည်းတတိပြန်ပေးငါတရားထုတ်နေရလားငါတရားရှုနေရလားငါယုံနာအယုံပေါ်မှာတတိရှိရလားလို့ဘုန်းကြီးတို့ပြိတ္တရပြန်ပြန်ပြီးတော့ဘာလုပ်အောင်တတိပေးနော်ကိုလည်းပြန်တတိထားရတယ်စိတ်ကိုလည်းပြန်သတိထားကိုကသတိထားလို့ဆိုတာဒီခန္ဓာကိုယ်နေထားမမြတ်ပြန်ရင်လည်းအဆင်မပြေဘူးဣရိယာပုဂ္ဂလည်းပဲဘုန်းကြီးတို့အရေးကြီးဣရိယာပုဂ္ဂသိဆင်းရဲပင်ပန်းနေလို့ရှိရင်လည်းအထုရတာအဆင်မပြေဘူးတိခံပြီးတော့ရှုမှတ်တယ်ပေါ့တိခံပြီးတော့နေရတယ်ပေါ့အထိုင်နေလည်းပင်ပန်းတာပဲရပ်နေလည်းပင်ပန်းတာစဉ်းညံလျှောက်နေလည်းပင်ပန်းတာကြကြအဲ့နေရတယ်ပေါ့မပင်ပန်းဘူးလားဟာနေတိုင်းမကောင်းဖြစ်လို့အဲ့ရတိုင်းမှလင်းနေရပြီဆိုလို့ရှိရင်တရက်ကနေနှစ်ရက်ဆိုလို့ရှိရင်ကြာရင်နေကျင်သေးလားဟာရက်ရှည်လာများအဲ့ရတဲ့နေရတဲ့သူတွေလင်းနေတဲ့သူတွေကြတော့အဲ့ရတိုင်းမှနေရတာဘာဖြစ်နေတော့ပင်ပန်းနေတော့ဘလို့ပဲဖြစ်ဖြစ်ဣရိယာပုတ်တွေသည်ပင်ပန်းနေနှိမ့်ဆက်တယ်အဲ့ဒီခါမျိုးမှာဘုန်းကြီးတို့ဒီဣရိယာပုတ်အနေသားတွေတက်တော့တက်တာပြောင်းပြင်းစင်နေတဲ့အချိန်ခါမျိုးမှာလေဘာပါမလို့တတိပါကြောင်စေပြင်စေမှလည်းသိညာရအောင်ရှင်းရင်းပွားရင်းနဲ့ကြောင်းမှပြင်ပါကြောင်းနေရှိတယ်ဘုန်းကြီးတော်ခွင့်ပေးတယ်ပေါ့တော့ကြောင်းခွင့်ပေးတယ်ပြင်ခွင့်ပေးတယ်ရှင်းခွင့်ပေးဒါပေမဲ့အဲ့ဒီကြောင်းစေပြင်စေရှင်းစေမှလည်းပဲမရှိရမယ်အဲ့ဒီချိန်လေးမှတော့မှသတိမလွတ်နဲ့ညောင်းလို့ကြောင်းမယ်ဆိုလို့ရှိရင်ညောင်းတာလေးအယုံပြုတ်ညောင်းတဲ့သဘောတရားတွေသည်ယုတ်တရားလို့ရှင်းရင်းနဲ့တတိပြင်းချင်းကျွေးပေါ့အတင်းတောက်လာလို့ပြောင်းမယ်ဆိုလို့ရှိရင်မခံနိုင်တော့ဘူးဒီတိုင်းဆက်သွားလို့ရှိရင်ဘလို့မှမှတ်လို့မရတော့ဘူးဆိုလို့ရှိရင်တင်းနေတောက်နေတဲ့သဘောတရားလေးတတိပြည့်ရင်းနဲ့တင်းနာတတာကိုရုပ်လို့ရှိရင်နဲ့တတိပြည့်ချင်းကျွေးတတိပြည့်ချင်းပြောင်းရှိတဲ့ပြောင်းတဲ့အချိန်ခါမှာလေဇုကနေဇကနေဖြူကနေဖြက်ကနေမဖြစ်စီရဘူးဘာပါမလို့ ကဲသတိလေးနဲ့ပြောင်းတာနဲ့ဒီတိုင်းအလွတ်သတိမထားပဲပြောင်းမဲ့သူနဲ့တူလားသတိရှိရမယ်နော်တမင်တကာဘုန်းကြီးတို့နှင်းအောင်လုပ်ခိုင်းတာမဟုတ်ဘူးတချို့ကတရားထုတ်လို့ရှိရင်သွားတာလေနှင်းနေလေးသွားရမယ်ရက်တာလေနှင်းနေလေးရရမယ်စားတာလေဖြည်းဖြည်းလေးစားရမယ်ဒါလို့မဟုတ်ဘူးဘာပါသွားဖို့ပြောနေတာလဲအဲနှေးသည်ဖြစ်စေမြန်သည်ဖြစ်စေဘာပါနေရမလဲအဲ့ဒါအရေးကြီးတယ်လျောင်းထန်ရက်သွားဣရိယာပုတ်၄ပါးမှာတတိထာအာယုံ၆ပါးမှာတတိထာယုံနာ၂ပါးမှာတတိထာဒါလို့ဆိုလို့ရှိရင်တတိရဲ့အလုတ်ကမမေ့အောင်လှုပ်ပေးတဲ့အလုံးလို့နားလေပြီနောက်တစ်ချက်ဘုန်းကြီးတို့တတိကိုနားလေသဘောပေါက်ဖို့တတိသည်အာရခပစ္စုပ္ပတ္ထနာတဲ့အဆောက်အရှောက်အနေအားဖြင့်ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်မှာထင်လာတယ်ကဲတတိသည်အဆောင်အရှောင်နဲ့တူတယ်တတိသည်ဘာနဲ့တူအဲ့တဲ့အိမ်ဒီအိမ်ထဲကိုတခုတည်းများတွေမဝင်အောင်လို့ကိပောက်မှာအဆောင်ထားတယ်ပေါ့ကိပောက်မှာစောက်ကြံရတဲ့သူကစောက်ရှောက်ရတဲ့သူကဝင်လာများထွက်သမျှသူတွေကိုကဲခါပြီးတော့ကြည့်တယ်သူမှာပါပါလာလေဘာယူလာလေဘာယူထွက်သွားလေသူဘာလုံးမဲ့သူလေဘလို့လူစားမျိုးလေစောက်ချောက်တဲ့သူကဘာလို့ရလဲကဲခတ်ကြည့်ရယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်မှာရှုရင်းရှုရင်းနဲ့ဘလို့ထင်လာမြင်လာလို့ဆိုလို့ရှိရင်တတိတရားသည်အဆောက်အရှောက်နဲ့တူတယ်လို့မြင်လာသက္ကရာမြတ်မှာဥပမာပေးတာကတတိကိုဘာနဲ့ဥပမာပေးလို့ဆိုတော့ခလေးထိန်နဲ့ဥပမာပေးဘာနဲ့ခလေးထိန်ရတဲ့သူခလေးဆိုတာမငြိမ့်သေးဘူးနော်ခလေးဆိုတာဘုန်းကြီးတို့ကခလေးထိန်ရဲ့သူကခလေးကိုထိန်တဲ့အခါမှာဒီခလေးဒီမ6လတစ်နှစ်နှစ်နှစ်ပေါ့ဒီရွယ်လောက်ရှိတဲ့ခလေးဆိုသွားတယ်လာတယ်လှုပ်တယ်ရှားတယ်တောက်တောက်တောင်းတဲ့ဟိုဘက်တစ်ဘက်သွားမှာပဲဟိုအတရားကြိုင်မှာပဲဟိုလုတ်ဒီလုတ်လုတ်မှာပဲမရှိဘူးလားခလေးတွေကဘာလုံးနေရကဲတတိထားနေရခလေးတွေဆိုတာခလေးကိုဘာလုံးကတတိထားကဲအဲ့ဒီမြင်အောင်ကြည့်လိုက်ဘုန်းကြီးတို့ဓမ္မကြီးတွေပို့ပြီးတော့သိလိုက်မယ်ကိုခလေးထိမ့်မှုတာပဲနော်ကိုထိမ့်နေတဲ့ခလေးကိုဘာလုံးနေရဟာဒီမှာသမင်းချက်နေရင်လည်းခလေးဘာလုံးနေလေလို့လွတ်ထားလို့ရလားဘာလုံးထားတော့သတိထားတယ်သူဘာလုပ်နေလဲအဲသူငြိမ်နေတယ်ဆိုလို့ရှိရင်လည်းသူငြိမ်နေလို့ဆိုပြီးတော့လွတ်ထားလို့ရလားဟောတော့ကြပါရင်များမစတဲ့ထင်လိုက်မလဲပါရင်များကောက်စားလိုက်မလဲပါရင်နဲ့သူငြိမ်နေတာလေဆိုပြီးတော့လှမ်းလှမ်းပြီးတော့ဘာလုပ်တော့ကဲခတ်တယ်သတိထားတယ်အဲလိုပဲအခုယုံနံဓမ္မကိုလည်းပဲယောဂီပုဂ္ဂိုလ်များကဘာလို့ရပါလဲအဆောင်အလျှောက်လို့တတိထားရတယ်။ကိုယ်အဆောင်တယောက်နေနေကိုတတိထားအကဲခတ်နေရတတိထားတယ်ဆိုတာဒီအကဲခတ်နေတာပဲ။မျက်ခြေမပြကြည့်နေခြင်းပဲ။တော့မျက်ခြေပြတ်သွားလို့မရ။မျက်ခြေကမျက်စိအောက်ကနေပြောက်သွားလို့မရ။ကဲကလေးထိန်းနေဆိုတာကိုယ်မျက်စိအောက်ကကလေးပြောက်သွားပြီဆိုလို့ရှိရင်ကြာကြီးကြာရနဲ့မရှားအောင်လား။ဟာဘယ်မြတ်သွားလဲပေါ့ရေတွင်းနေမြတ်ကြပြီလားမိဘုံနေမြတ်ရောက်သွားပြီလားဘာဒီမြတ်ဖြစ်ကုန်ပြီလဲပေါ့မကြည့်ရဘူးလားကဲအဲ့လိုပဲယောဂီပုဂ္ဂိုလ်တွေကလည်းပဲကိုရှုမှတ်နေတဲ့အရှုခံယုံနဲ့အာယုံတွေကိုမျက်စိအောက်ကအပြောက်ခံလို့ရလားအဲ့အဲ့ပါပဲနော်ကိုကြွညင်တဲ့အလုံးနဲ့ရှင်ကြည့်လိုက်ဘာလို့ခလေးထိမ့်မှုတာပဲခလေးမျက်စိအောက်ကအပြောက်မခံဘူးဟုတ်တော့ယုံနဲ့ရှုနေတဲ့ဒီယုံနဲ့ကိုမျက်စိအောက်ကအပြောက်မခံသလိုမျိုးရှိမှဖြစ်မယ်ဟုတ်ပြီနော်မျက်စိအောက်ကအပြောက်ခံလို့မရမပြတ်ကိုကြည့်ရကဲမပြတ်တမ်းရှိနေတဲ့ပုဂ္ဂိုလ်တံပိုးရှိတာတွေကိုစောက်ရှောက်ထိမ့်သိမ့်နေသလိုလဲကြယူဆက်ရမယ်အစောက်ရှောက်ကဲသဘောကကဲဒီကျောင်းမှလုံခြုံရေးအစောက်ရှောက်ထားတဲ့ဒီအိမ်မှလုံခြုံရေးအတွက်စောက်ရှောက်ထားတယ်ဆိုတာဒီကျောင်းမှာရှိတဲ့တံမိုးရှိတဲ့ပစ္စည်းဒီအိမ်မှာရှိတဲ့တံမိုးရှိတဲ့ပစ္စည်းတွေမပြောက်သွားအောင်မပြက်သွားအောင်သူကမလုပ်ပေးတော့စောက်ရှောက်ပြီး အမတန်တန်မှုရှိတဲ့တရားဓမ္မအသည့်အမြင်နေမပြောက်သွားအောင်မပြက်သွားအောင်ဘုသူဟာစောက်ရှောက်ပြီးခေယောဂီတွေအားထုတ်လာတဲ့အခါမှာအသိဉာဏ်လေးတွေထိုက်တက်လို့တော့ပေါ်လာမှာပဲအဲ့ဒီအသိဉာဏ်လေးတွေသည်တတိလွတ်သွားတဲ့အချိန်ခါမှာဘာဖြစ်သွားတော့ပြောက်သွားတယ်တတိရှိနေရင်မပြောက်ဘူးကဲမပြောက်ဘူးတော့ဒီအသိဉာဏ်ဒီတရားဓမ္မအသိဉာဏ်နေသည်တမူးရှိလားမရှိဘူးလားအပြောက်ခံလို့ရလားအပြောက်ခံလို့မရဘူးအခိုးခံလို့ရောရလားဘယ်ကပျက်စီးသွားလို့ရောရလားမပြောက်သွားအောင်မပြက်သွားအောင်မပျက်စီးသွားအောင်ဘာနဲ့ဆောက်ရှောက်တတိနဲ့ဆောက်ရှောက်ရပေါ်လာတဲ့အသိဉာဏ်အာထုပ်ရှုမှတ်လို့ဘာလို့ဆို3-5ရက်လောက်တေချာကြိုးစားပြီးတော့ရှုမှတ်လို့ရှိရုံနဲ့ဓမ္မတွေပေါ်မှာအသိအမြင်သစ်တွေမပေါ်လာဘူးလားဟာအသိဉာဏ်တွေပေါ်လာတဲ့ဓမ္မအမြင်တွေရှင်းလာအဲ့ဒီဓမ္မအမြင်တွေရှင်းလာတာသည်တတိရှိလို့တတိပြောက်ွယ်သွားတာနဲ့တပြိုင်နက်စောစောကအသိအမြင်တွေလည်းပြောက်သွားတော့မပြောက်အောင်နဲ့အာသခပစ္စုပ္ပတ္ထနာတဲ့တတိကြီးအဆောက်အရှောက်အနေအားဖြင့်ဆောက်ရှောက်ပေးရတယ်ဘယ်သူကဆောက်ရှောက်ပေးတရားကိုဘယ်သူကဆောက်ရှောက်ပေးယောဂီတွေကဘယ်သူကိုဆောက်ရှောက်ပေးရတတိကိုဆောက်ရှောက်ပေးရယောဂီကပါရှိအောင်လုပ်ရကဲအဲ့ဒီတတိကဘုန်းကြီးတို့ပြိဿကိုတရားရအောင်မရှာပေးဘူးလားတရားဘယ်သူရှာပေးကဲရှာရပြီးတရားတွေမပြောက်သွားအောင်ဘယ်သူကထိန်းပေးတတိကိုကြတော့ဘယ်သူကထိန်းယောဂီကပြန်ထိရမယ်နော်ကဲတတိယတရားရှာပေးမှာတော့ဟုတ်နေပြီခုမှတတိမရှိရင်ရမလားခုမှတတိရှိနေရင်တရားမြင်မယ်တတိလွတ်သွားရင်တရားပြောက်မယ်ဆိုတော့ကိုယ်ကဘာလို့ထိနေရအဲတရားလို့အာထုတ်တယ်ဆိုတာအဲ့ဒါပဲတတိတရားလေးနဲ့ထိမ့်သိမ့်နေရယုံနာအာယုံမပြောက်သွားအောင်ရှုမှတ်နေတဲ့အာယုံတွေမပြက်သွားအောင်ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်မှာသိတာထင်ရှားလာအောင်ကိုကြည့်ရအရေးကြီးဆုံးဒီသတိတရားလို့ဘုန်းကြီးပြောခဲ့တယ်ခုနကပထမဆုံးပြောခဲ့ပြီးသားမြတ်စွာဘုရားရဲ့စကားတော်နဲ့တရားစခဲ့တယ်သဗ္ဗတ္ထိကံဝဒာမိအလုံးစုံကိုပေးတတ်တာသည်ဗာတရားတော်သတိတရားနော်သတိတရားသည်အလုံးစုံကိုပေးဘာလို့ခြင်းသလဲပေါ့ဘာလို့ခြင်းသလဲလောကီဇာဘိညာဉ်တွေလိုခြင်းလည်းပဲဘာရှိရလောကုတ္တရာမဉ္ဇဉ်ဘုညာဉ်တွေလိုခြင်းလည်းဘာရှိရကဲလောကမှာဇီဝချမ်းသာလိုခြင်းလည်းဘာရှိရကဲလောကနေတဲ့အချိန်ခါပညာပြည့်စုံခြင်းလည်းဘာရှိရတတိတစ်လုံးရှိရင်လောကီလောကုတ္တရာနှစ်ဖြာမှာဘုန်းကြီးတို့မပြည့်စုံဘူးဆိုတာရှိရလားမရှိဘူးတဲ့ဒါကြောင့်မို့လို့တတိတည်ဘာလက္ခဏာရှိတုံးလို့ပြန်ပြောရင်တတိတိအပိလပနာလက္ခဏာမပေါ်စီခြင်းစုံစုံမြုပ်စီခြင်းလက္ခဏာရှိဘာကိစ္စရှိသလဲဘာလုပ်တည်များလုပ်လဲဆိုရင်မမေ့ခြင်းကိစ္စဘာကိစ္စတော့မမေ့ခြင်းကိစ္စရှိတဲ့တတိတရားကိုဘုန်းကြီးတော်ပရိသတ်ရဲ့ညာမှာဘလို့မြင်လာမလဲဆိုရင်အဆောက်အရှောက်ရေလို့မြင်လာလိမ့်မယ်နော်ဒေဓမာပဟုပကာသာတတိသသံပစဉ်ညင်းစတဲ့ဒါလေးပဲဘုရားစွာအတူတူလေးပါကျေးဇူးများတဲ့တရားနှစ်ခုယောဂီပုဂ္ဂိုလ်တဲ့အမတန်မှကျေးဇူးများတဲ့တရားနှစ်ခုသည်တတိသသံပစဉ်ညင်းစတဲ့တတိနဲ့ပညာဘာနဲ့ပါတော့ကဲအခုပေါင်းပေးလိုက်ပြီဘုန်းကြီးတို့သတိကိုဗာနဲ့ပေါင်းပေးပညာနဲ့ပေါင်းပေးလိုက်တယ်လူတယောက်မှလက်တစ်ဖက်ကျင်တစ်ဖက်ရှိသလိုပဲယောဂီပုဂ္ဂိုလ်မှလည်းနှစ်ဖက်ဆုံးရမယ်သတိနဲ့ပညာဗာနဲ့ပါကဲသတိကြီးပဲဆိုလို့ရှိရင်နည်းနည်းနှီးကျင်နှီးမယ်ပေါ့ဗာပေါင်းလိုက်ရအပညာကြီးရောဆိုလို့ရှိရင်တိတ်မပြည့်စုံဘူးပေါ့ဗာပေါင်းလိုက်ရသတိနဲ့ပညာတဲ့အကျိုးများတဲ့တရားနှစ်ခု အမတန်မှကျေးဇူးများတဲ့တရားနှစ်ခုသည်တတိနဲ့ပညာအဲ့တော့ကမ္မထံတရားတွေကိုတိုးတက်စေတာသည်ပြန်ချုံကြည့်လိုက်လို့ရှိရင်ကမ္မထံတရားတွေကိုတိုးပွားစေတာသည်တတိပဲကမ္မထံမှန်သမျှဘုန်းကြီးတို့ပဲကမ္မထံနည်းနဲ့ပဲအာထုတ်ကမ္မထံမှန်သမျှသည်အဓိကလောက်ကနိဝရဏဆိုတဲ့ကိလေသာတွေကိုပယ်ဖို့အဲ့ဒီနိဝရဏကိလေသာတွေကိုပယ်တဲ့နေရာမှာလည်းပဲဘုရင့်ရဲ့အကူအညီလိုလေကဲတတိယအကူအညီလိုတာပဲကာမဂုဏ်သန္တာကာမဂုဏ်တွေဘက်ကိုစိတ်ရောက်သွားရင်လည်းပဲဘာပြန်လို့ရတတိပြန်ထားပြာပါဒဒေါသတွေရစ်လာတဲ့အချိန်ခါမှာလည်းဘာလို့ရတတိပြန်ထားရတာပဲသီနာမိတ်တအိတ်ကျင်ငံ့ကြီးလာတဲ့အချိန်ခါမှာလည်းဘာပြန်ထားဥဒိစ္စကုတ်ကုတ်စစိတ်တွေပြန့်လွင့်လာတဲ့အချိန်ခါမှာလည်းဘာလို့ရဝိဇိကိစ္စတို့အဝိဇ္ဇာတို့ဝင်တဲ့အချိန်ခါမှာလည်းဘာလို့ရကဲတတိတွတ်လို့ရလားတော့သတိတို့လို့ကိုမရဘူးသတိပဋ္ဌာန်၄ပါးပြည့်စုံခြင်းလည်းပဲဘာလို့ရမလို့သတိထားမှာပဲခုဘုန်းကြီးတို့ရှုပွားနေတဲ့သတိပဋ္ဌာန်တရားနော်ကာယ ानु ပသနာစိတ်တ ानु ပသနာဝေဒနာ ानु ပသနာဓမ္မ ानु ပသနာပေါ့ဒီ ानु ပသနာတရား၄ပါးပြည့်စုံဖို့ဆိုရမှာလည်းပဲအရေးကြီးတာသည်သတိတရားပဲကိုစိတ်ဝေဒနာနဲ့ဓမ္မဆိုတဲ့သဘောတရားများကိုချုပ်မှတ်ပွားများရမှာပြီးပြည့်စုံဖို့အတွက်မရှိမဖြစ်လိုအပ်တဲ့တရားတစ်ခုနေနဲ့ပြောကြစို့ဆိုရင်လည်းပဲဗာတရားတော့အဲနောက်ဆုံးတစ်မျိုးတည်းသောတရားတစ်ခုတည်းသောတရားလက်စွပ်လက်ကင်တပည့်တော်တို့ဘာဝထားမလဲခင်ဗျာတပည့်တော်တို့တိတ်လည်းမမှတ်နိုင်တော့ဘူးတိတ်လည်းမကြက်နိုင်တော့တိတ်လည်းပဲလေးလာစီးဖို့ဖို့အချိန်မရှိတော့ပါဘူးဘယ်တရားများပြည့်စုံရင်တော့ဖြစ်တရားတပည့်တော်များမှာတရားရပါမလဲလို့မေးလိုက်ရင်လည်းဘုန်းကြီးတို့အနေနဲ့ပြန်ပြောစီရကတရားတစ်မျိုးပဲရှိပါတယ်။ဘာတရားပြည့်စုံရမလဲ။သတိတရားပြည့်စုံရမလဲ။အမြဲတမ်းဆုတ်ကန်ပြီးတော့ထားတဲ့ဆုတ်ကန်ပြီးတော့ထားရမယ့်တရားကလည်းပဲဘာတရားတော့။အဲလက်ဆုတ်လက်ကန်ပြုရမယ်ဆိုတာလွတ်ချလိုက်လို့ရလား။လွတ်သွားလို့ရလား။တောင်မွေးအာပြုသွားနေတဲ့ရှောင်းနေတဲ့သူတယောက်ဒီတောင်မွေးလွတ်သွားရင်လဲသွားလိုက်နော်လေကားနေပြီးတော့လက်ရန်ကင်ပြီးတော့သွားတက်လန်းနေတဲ့သူတယောက်ဒီဒီလက်ရန်ကနေလွဲသွားပြီးချော်သွားပြီးလွတ်သွားပြီးဆိုလို့ရှိရင်ရှော့ကျသွားလိုက်အဲ့တော့အာထုတ်နေတဲ့တရားတွေမှန်မှန်ကြီးရှောင်းလန်းသွားနိုင်ဖို့လည်းပဲဘာလို့လဲဒီတရားလို့တဲ့တစ်ဆင့်တဲ့တစ်ဆင့်တက်နိုင်ဖို့လည်းဘာလို့တော့ကဲအဲ့ဒီသတိတရားနောက်တစ်မျိုးပြောမယ်သတိသည်အတ္တမောဟပမာဒရဲ့ဆန့်ကျင်ပဲလို့ဒီလိုလေးပဲပြောလို့ရတယ်မေလျော့ခြင်းရဲ့ဆန့်ကျင်ဘက်သည်သတိတရားပမာဒရဲ့ဆန့်ကျင်ဘက်သည်ဗာတရားတော့သတိတရားပဲနောက်တရားနှစ်မျိုးမှပမာဒနဲ့အပမာဒဓမ္မပဒမှာမြတ်စွာဘုရားဟောတဲ့တရားဒေသနာရှိတယ်မကြခဏလေးပဲကြားဖို့လိုက်နော်အပမတော်အမတံပရံပမတော်မစ္ဆုနောပရံအပမတနာမိယံတိယေပမတမတယထာတိတ်ကိုကြော်ကြားတဲ့ထင်ရှားတဲ့တရားကားထားပါသာသနာအတွက်လည်းပဲသိကျူးများတဲ့ဆုံးမတစ်ခုပါအပမတော်မမေ့မလျော်မပေါ်မဆနေဆိုင်ရာကြောင့်ကောင်းသောသတိတရားသည်အမတန်ပရမောမတိအမြဲနေရာနိဗ္ဗာန်ရောက်ကြောင်းကောင်းသည့်သတိတရားပါပေသည်နိဗ္ဗာန်ရောက်ကြောင်းတရားဆိုတာပြေတော့တခုတည်းသောတရားလို့ပြောမေနိဗ္ဗာန်ရောက်ကြောင်းတစ်မျိုးတည်းသောလမ်းကြောင်းလို့ပြောမေဆိုရင်လေဘာတရားလဲသတိတရားပဲအမပမာတော့အမတန်ပရံပမာတော့မစ္ဆုနောပရံပမတော်မိလျော့ပောဆနေဆိုင်ရာကြောင့်မကောင်းတဲ့အကုသိုလ်စိတ်တုပ်ပတ်သည်တတိလွတ်ပြီးတော့အကုသိုလ်ဒုစရိုက်တွေနဲ့နေထိုင်ခြင်းဒီပေါ့မိစုနောပဒံထက်ခါတလဲလေတရားခြင်းရဲ့ပဒံကြောင်းတရားပါပေသည်တတိလွတ်ရင်နဲ့ထက်ခါတည်လန်းသွားတယ်တတိရှိနေတဲ့ပုဂ္ဂိုလ်သည်မအိုမနာမတည်တဲ့လမ်းကိုသွားလိမ့်မယ်လမ်းနှစ်လမ်းပဲခုသန္တရာလမ်းကြောက်ကြတဲ့သူတွေမှာဘုန်းကြီးတို့သွားကြတဲ့လမ်းနှစ်မျိုးပဲခွဲလိုက်မသေးလမ်းနဲ့သေးလမ်းပေါ့နော်မ
မတိလန်းနဲ့ခဏတခါထပ်မတိရတဲ့လမ်းကတတိနဲ့သွားတဲ့လမ်းထပ်ခါထပ်ခါနဲ့သွားများစွာတန်မြာမှာတတိတဲ့တရတဲ့လမ်းသည်တတိလွတ်နေတဲ့သူတွေသွားတဲ့လမ်းမှာပြောကိုမဘလိုလူမျိုးဖြစ်ရမှာလဲလို့ပြန်တွေးကြည့်လိုက်ရင်လည်းစိတ်တွေရှင်းသွားလိမ့်မယ်နော်တတိလွတ်သူဖြစ်ရမှာလားတတိရှိသူဖြစ်ရမှာကဲတရားကျင့်နေတဲ့ချိန်ကမှလည်းပဲဘုန်းကြီးတို့တတိလက်လွတ်နေရမှာလားတတိလက်ကင်ထားအဲပြင်လောကရောက်သွားပြီဆိုတဲ့ချိန်ကမှလည်းပဲကုသိုလ်နဲ့အကုသိုလ်ပေါ့နော်ကုသိုလ်တရားတွေဘသူတွေမှဖြစ်တယ်လေလို့ကြည့်ဘသူတွေကုသိုလ်တွေလုပ်နေတယ်လို့ကြည့်တတိရှိသူကကုသိုလ်ဖြစ်တယ်တတိမရှိသူကအကုသိုလ်ဖြစ်တယ်အကုပ္ပဝံကျင်မှမြင်နေရတာပဲနေစဉ်အပြင်လောကမှာတွေ့နေတာအကုသိုလ်လုပ်နေတဲ့သူတွေရှိတယ်လို့ကုသိုလ်လုပ်နေတဲ့သူတွေလည်းမရှိဘူးလားแต่ကုသိုလ်လုပ်နေတဲ့သူတွေကဘာရှိလို့အကုသိုလ်လုပ်နေတဲ့သူတွေကတတိမရှိလို့အပမသောအမတံပရံပမသောမစ္ဆုသောပရံအပမတနာမိယန္တိယေပမတမတယထာအပမတမမိမလျော့မပေါ်မဆွမ်းနေတိုင်းရရှာကျင်တ္တဝါတို့သည်နမိယန္တိမကြမီဘဝမဖို့ရသဖြင့်မုတ်ချဧကံမတိကြရလေကုန်တတိနဲ့နေတဲ့သူတွေသည်မကြခင်မှာပဲမဖို့ရတယ်မညာဘုံညာနိဗ္ဗာန်ညာပြီးတော့ဘုန်းကြီးတို့မတိလန်းကိုသွားတဲ့သူတွေသည်တတိရှိသူတွေအပမတနာမိယန္တိယေပမတမတယထာယေကျင်သူတို့သည်ပမတမေလျော့ပော့သနေထိုင်ကြကုန်၏တေသူသူတို့သည်မတယထာတေသူများနှင့်မချာတမှုအလားတူ၍နေကြလေကုန်၏တဲ့တတိလွတ်နေတဲ့သူကိုမြတ်စွာဘုရားကပြည့်ပြည့်နှစ်နှစ်ကိုဝေဖန်တယ်နော်တတိလွတ်နေတဲ့သူသည်သေသူနဲ့တူတယ်ယောဂီတွေတတိလွတ်သွားရင်ဘယ်လိုဖြစ်သွားလဲသေသွားပြီကရှင်တန်နေတဲ့ကုသိုလ်စိတ်တွေလည်းပဲတတိလွတ်သွားတဲ့အချိန်မှာဘာဖြစ်သွားလဲကုသိုလ်စိတ်တွေအကုန်လုံးသေဆုံးသွားပြီနော်တတိလွတ်သွားပြီဆိုတာနဲ့ဘာကုသိုလ်မှမရှိတော့ဘူးလို့သာတွက်လိုက်တော့ကဲအခုရှုနေမှတ်နေတဲ့ချိန်ကမှသတိရှိနေတဲ့ချိန်ကမှဗာစိတ်ဖြစ်နေတော့ကုသိုလ်စိတ်တွေဖြစ်နေသတိလွတ်သွားတဲ့ချိန်ကမှကုသိုလ်စိတ်တွေကတည်ဆုံးသွားပျောက်ွယ်သွားလူတယောက်ချင်းနေနဲ့ပြောမယ်ဆိုလို့ရှိရင်လည်းပဲသတိရှိသူကရှင်သန်နေတဲ့သူတဲ့ရှင်သူတဲ့သတိမရှိသူကတည်သူပါအပမတနာမိယန္တိယေပမတမတယထာရည်ကျင်သူတို့သည်ပမတ္တမိလျော့ပော့ဆနေထိုင်ကြကုန်၏ကဲမိနေကြတယ်တဲ့ပော့နေကြတယ်တဲ့မိမိရောရောပော့ပော့ဆဆနဲ့နေကြတဲ့သူတွေသည်မတယထာတည်သူများနဲ့မခြားတမှုအလားတူနေတယ်ကဲတရားကြည့်ရမှာမကျင့်မဲနဲ့မိနေတယ်ပေါ့အလေးနဲ့ထားပြီးတော့ကြိုးစားမှကိုမကြိုးစားမဲနဲ့ပော့ပော့တန်တန်ပော့ပော့ဆဆပဲနေတယ်ဆိုလို့ရှိရဲ့အဲဒီယောဂီကြီးရှင်တဲ့ယောဂီလားတည်တဲ့ယောဂီလားသွာလာလှုပ်ရှားနေတော့လည်းပဲသူစိတ်တန်တန်မှကုသိုလ်စိတ်တွေပါဖြစ်ကုန်လို့တည်ဆုံးကုန်နော်အခုရှုနေတဲ့ချိန်ကမှဒီယုတ်ဒီနာနေမှတ်နေတဲ့ချိန်ကမှကုသိုလ်တရားတွေဇက်တိုက်ဇက်တိုက်ဇက်တိုက်ဇက်တိုက်ဖြည်းပြီးတော့အတိညာနေတဲ့တိုးတက်တိုးတက်ပြီးတော့နေရာကနေလွတ်သွားပြီဆိုတာနဲ့သောသောကရှိနေတာတွေအားလုံးမရှိတော့သောသောကမှတ်နေတဲ့တရားတွေအားလုံးအကုန်လုံးပျောက်ကုန်ပြီယုံနာနှစ်ပါးသတိထားမှလည်းသတိမရှိတော့အာယုံ၆ပါးသတိထားမှလည်းသတိမကနိုင်တော့ဘူးအနုပသနာတရား၄ပါးပွားများမှုမှလည်းပဲသတိမပါတော့ဘူးဆိုတာနဲ့တကြိုင်နဲ့ထိုယောဂီပုဂ္ဂိုလ်ရဲ့ကုသိုလ်စိတ်တွေအားလုံးစိတ်သုံးကုန်ပြီတဲ့မညာဖွညာကိုရနိုင်အောင်မလားမရနိုင်တော့ဘူးဆိုတော့ဒီလောက်ဆိုရင်သဘောပေါက်ပြီဘာတရားလက်ကင်ထားမယ်ကဲယောဂီပုဂ္ဂိုလ်တွေအမြဲတမ်းသတိထားမယ်နော်သွားတဲ့ချိန်နဲ့သတိရှိရမယ်သွားတဲ့ချိန်နဲ့သတိရှိရမယ်ထိုင်တဲ့ချိန်နဲ့သတိရှိရမယ်ဘာပဲလုံနေလုံနေဘာပဲလှုပ်နေလှုပ်နေဘကိစ္စမျိုးကိုပဲဆောင်ရွက်နေသည်ဖြစ်ပါစေနောက်ဆုံးကျင်ကြီးကျင်ငယ်ဆော့နေခြင်းခံပါတော့မှဘာပါနေရခဲသတိရှိနေရအမြဲတမ်းစကားပြောတဲ့အချင်း တတိယသွာလာလှုပ်ရှားတဲ့အချိန်တတိယတွေးတောကြံစည်နေတဲ့အချိန်ခါမှာတော့မှဘာပါနေရမယ်ကဲအဲ့ဒီလိုတတိတရားလက်ကင်ထားနိုင်လို့ရှိရင်မကြာမီဘဝမဲ့ဖို့ရသဖြင့်တဲ့ရေကျင်တို့သည်အပမတ္တမမေ့မလျော့မပေါ်မဆနေထိုင်ကြကုန်၏အပမတ္တမမေ့မလျော့မပေါ်မဆနေထိုင်ကြရှာအပြင်းသတ္တဝါတို့သည်နမိယန္တိမကြာမီဘဝမဖုန်ရသဖြင့်မုတ်ချဧကံမတိကြရလေကုန်မကြာခင်မှာမဖုန်ရသွားရင်မတိတော့ဘူးတဲ့ဒီချင်းတရားတွေကုံဆုံးသွားတယ်ပေါ့နော်ယန္နာဖြစ်တဲ့ဒီကိုဘုရားရှင်ရည်ညွှန်းလိုက်တာယန္နာအရှင်သူမြတ်တို့ဒီနောက်ဘဝနောက်တတ်တဖန်ဒီချင်းဆိုတာရှိသေးလားမတိတော့ဘူးနော်ဒီဘဝနောက်ဆုံးနေနဲ့တိချင်းတရားတွေ့ကြုံပြီးရေတိချင်းတရားကလွတ်ကင်းသွားပြီတဲ့အဲ့လိုမှမဟုတ်ပဲနဲ့သတိလွတ်နေသူကတော့ဖန်တလေးလေးထက်ကထက်ကသံသရာတစ်လျှောက်လုံးမှတိချင်းတရားတွေနဲ့တွေ့ရလိမ့်မယ်။အိုချင်းနာချင်းတရားတွေလည်းကြုံရလိမ့်မယ်ပေါ့။ဒုက္ခဆင်းရဲတွေရှိနေလိမ့်မယ်တဲ့။ဒါကြောင့်တရားလူချင်းရင်ဘာလက်ကင်ထား၊ကဲသတိလက်ကင်ထားပါလို့သတိပေးတဲ့တရားသိပေးတဲ့တရားသဘောကိုနာယူမှတ်သားပြီးတော့သတိတရားနဲ့ကျင့်ကြံပွားများအားထုတ်နိုင်ကြပါစေ။ကျင့်ကြံပွားများအားထုတ်နိုင်ကြသဖြင့်လည်းဒုက္ခခတ်သိမ်းချုပ်ငြိမ်းရာမှန်မျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်ရရောက်နိုင်ကြပါစေလို့ဆုတောင်းပြီးတော့ပဲတရားမိကုန်းချုပ်ကဘုန်းကြီးတို့ကုသိုလ်ကောင်းမှုအဆုစုကိုတူတကွရည်စက်သွမ်းချမြတ်တမ်းပေးဝေကြရအောင်။